နိုဝင်ဘာလ4ရက်တနင်္လာနေ့မှာလိလသွားမဲ့ဥပုသ္စာဖြစ်တင်ငန်းဆိုင်ခေါင်းစဉ်ကတော့ပြည့်ညတ်တော်ကိုဖက်ရွတ်ကြားနာခြင်းဖြစ်ပါတယ်။ဣသရဟာပြည့်ညတ်ချက်တော်ကိုလူသူကြီးရှေ့မှာဖက်ပြဖို့ယူလာပါတယ်။ဘယ်ပြည့်ညတ်ချက်ကိုဖက်ပြခဲ့တယ်လဲ။ပြည့်ညတ်တော်7ပါးကိုသာထက်ခါတလဲလဲနှစ်တဝက်ခန့်ဖက်ပြခဲ့ပါတယ်။ပြည့်ညတ်ပေးချက်တွေကိုနားလည်ကြဖို့မောရှေရဲ့ကျမ်း၅ကျမ်းကိုဖက်ကြားနိုင်ယူစေခဲ့ပါတယ်။ကဘာဦးကျမ်းကနေပြီးတော့တရားဟောရာကျမ်းအထိဖြစ်ပါတယ်။ဟေဘေတိုရကျမ်းလို့လူသိများတဲ့ကျမ်းဖြစ်ပါတယ်။ပြည့်ညတ်ချက်လို့ခေါ်တဲ့နေရာမှာပြည့်ညတ်ထားတဲ့အချက်တွေတစ်စိတ်တစ်ပိုင်းသာဖြစ်ပါတယ်။အကျံပေးချက်တွေလို့အ내ပြန်ဆိုလိုက်မယ်ဆိုရင်ပို့ပြီးတော့တင့်လျော်မှန်ကန်ပါဖြစ်ပါတယ်။ကျွန်တော်တို့ရှောင်လန်းသွားတဲ့ပန်းတိုင်းမရင်းမရိုင်းမလွဲချော့သွားစေဖို့ဖျားရှင်ကနေတွင်တင်ထားချက်ဖြစ်တဲ့အတွက်ကြောင့်ဖြစ်ပါတယ်။ဣသရဖက်ကြားတဲ့အခါမှာလူတွေဟာသူတို့ဆင်းသက်လာတဲ့ရာဇဝင်ကိုကြားရပါတယ်။ဖျားသခင်ရဲ့လူမျိုးလို့တိခွင့်ရခဲ့ပါတယ်။ဖန်ဆင်းချင်းအချိန်ကနေစပြီးတော့ယောရှုရဲ့အချိန်တလျှောက်အကြောင်းတွေကိုတဆင်ပြီးတဆင့်သိရှိခဲ့ရပါတယ်။ယာဇဝင်အကြောင်းတွေအပြင်တခြင်းတွေ၊ကြပြာတွေ၊စာတူ၊ကောင်းကြီးပေးစကားနဲ့ပြည့်ညတ်ချက်တွေဖျားရှင်ရဲ့နောက်တော်ကိုဒီဇိုင်းမမတ်စူးစမ်းလိုက်လျှောက်ပြီးတော့ဖျားရှင်ကနေတစ္ဆာဂရိတော်အတိုင်းသူတို့ကိုကာကွယ်ဆောက်ရှောက်တော်မူတဲ့အကြောင်းကိုပြန်လည်သိရှိရပါတယ်။တိုရက်ကျမ်းမှာပြည့်ညတ်ချက်တွေပါဝင်တော်လဲပဲအဲ့ဒါထက်ပိုတဲ့အကြောင်းများစွာရှိပါတယ်။ဖျားသခင်ရဲ့လူမျိုးတွေစီလုံးခြင်းနဲ့ဖျားရှင်ပို့ဆောင်တော်မူခြင်းအကြောင်းကိုအထူးသဖြင့်ရေးသားထားပါတယ်။အကျိုးဆက်အဖြစ်နဲ့အဖွဲ့အစည်းတစ်ခုရဲ့အခြေမြစ်ခိုင်လုံတဲ့အကြောင်းကိုပေးစွမ်းတဲ့ကျမ်းလည်းပဲဖြစ်ပါတယ်။နေမိမဆာခန်းကြီး၈အငယ်၃ကိုဖတ်ပါမယ်။နားလည်နိုင်သောသူယောက်ျားမိမတို့ရှိမှနက်နက်အချိန်မှစ၍မွန်းတဲ့အချိန်တိုင်းအောင်ရေတကားလမ်းတွင်ဖက်ရွတ်လေ၏။လူပေါင်းတို့သည်ပြည့်ညတ်သည့်ကျမ်းစကားကိုစစ်စစ်နားထောင်ကြဤစုပြီးတော့ဖော်ပြထားပါတယ်။ဆက်လက်ပြီးတရားဟောအကျမ်းခန်းကြီး၄အငယ်၁တရားဟောအကျမ်းခန်းကြီး၆အငယ်၃၄ယောရှုမတ်စာခန်းကြီး၁အငယ်၉ဆာလံကျမ်းခန်းကြီး၁အငယ်၂တုတ်တန်ကျမ်းခန်းကြီး၁၉အငယ်၂၀ယေဇကျေလအနာဂတ်ကျမ်းခန်းကြီး၃၈အငယ်၄နဲ့ရှမသက်ခရစ်ဝင်ခန်းကြီး၁၈အငယ်၅ကိုဖတ်ပါမယ်။ကျမ်းချက်တွေအနေနဲ့ဖျားရှင်နှုတ်ကပတ်တော်ကိုဖတ်ကြားနာယူဖို့ဘယ်လိုမျိုးတွင်တင်ပေးထားလဲဆိုတာကိုကြည့်ကြပါစို့။အိုဣတိလမျိုးသားတို့သင်တို့သည်အသက်ရှင်၍သင်တို့ဘိုးဘေးကိုးကွယ်သောဖျားသခင်ထာဝရဖျားပေးတော်မူသောပြည်ကိုဝင်စားမိအကြောင်းသင်တို့ကြင့်စရာဖို့ငါတို့သင်သောစီရင်ထုံးဖွဲ့ချက်တို့ကိုနားထောင်ကြလော။အိုဣတိလအမျိုးဘိုးဘေးတို့၏ဖျားသခင်ထာဝရဖျားဂတိတော်ရှိသည့်အတိုင်းသင်သည်နှုတ်နှင့်ပြားရစီသောပြည်၌ချမ်းသာရ၍အလွန်ပွားများမိအကြောင်းနားထောင်လော။တတိနှင့်ကြင့်လော။အိုဣတိလအမျိုးနားထောင်လော။ငါတို့ဤဖျားသခင်ထာဝရဖျားသည်တဆူဒီသောထာဝရဖျားဖြစ်တော်မူ၏။တင့်ကူငါမှားထားသည်မဟုတ်လော။အာယူ၍ရရင်ချင်းရှိလော။မကြောက်နှင့်စိတ်မပြတ်နှင့်တွားလေရာရာ၌တင့်ဤဖျားသခင်ထာဝရဖျားရှိသည်ဟုမိန့်တော်မူ၏။မတရားသောသူတို့ဤတိုက်တွန်းခြင်းသို့မလိုက်။လူစုတို့ဤလမ်းတွင်မရက်မနေ။မထီးမဲ့မြင်ပြူသောသူတို့ဤအစည်းဝေး၌မထိုင်။ထာဝရဖျား၏တရားတော်၌မွေ့လျော်၍တရားတော်ကိုနှင်းညမပြတ်ဆင်ခြင်အောက်မေ့သောသူသည်မင်္ဂလာရှိ၏။နောက်ဆုံးကာလ၌ပညာရှိဖြစ်လိုသောငါဆုံးမသောစကားကိုနားထောင်၍ဤဥပဒေသားကိုခံယူလော။ထာဝရဘုရားကလည်းဤအယိုးတို့အပေါ်မှာပြောဖက်ပြု၍ဟောပြောရမည်မှာ။အိုတွေးချောက်သောအယိုးတို့ထာဝရဘုရား၏အမိန့်တော်ကိုနားထောင်ကြလော။ထိုသူလျှောက်စဉ်တွင်ထွန်းလင်းသောမိုးတိမ်သည်ထိုသူတို့ကိုလွှမ်းမိုး၍ဤသူသည်ငါနှစ်သက်မြတ်နိုးရာငါဤချစ်သားပေသည်။သူဤစကားကိုနားထောင်ကြလော့ဟုမိုးတိမ်ကအသံတော်ဖြစ်လေဤဆိုပြီးတော့ဖွပြထထတွေ့ရပါတယ်။ဣသရဟာယေရုရှလင်မြို့ကိုပြန်ရောက်ရှိလာတဲ့အချိန်ကစပြီးတော့73နှစ်တာအတွင်းမှာနှုတ်တော်ထွက်စကားတွေကိုဖတ်ယူတင် जा ပေးခြင်းအပြင်လူတွေဟာပို့ပြီးတော့ကြားနာခြင်းနဲ့ဆန္ဒတွေတဖွာဖွာပေါ်ပေါက်စေပါတယ်။သူဟာဖျားရှင်ရဲ့အမှုတော်မှာဆက်ကပ်ပြီးတော့ထူးခြားပြောင်မြောက်စွာလှုပ်ဆောင်မဲ့တနိဒံစိတ်ပြင်းပြပါတယ်။ဣသရစီကနေကြားရသမျှသောနှုတ်တော်ထွက်စကားတွေဟာသူတို့အတွက်လိုက်လျှောက်ကြင့်ကြံဖို့အမှန်တရားတစ်ခုဖြစ်လာပါတယ်။ရလက်အနေနဲ့သူတို့ဟာပို့ပြီးတော့ကြားနာလိုတဲ့စိတ်ဆုံးဖြတ်ချက်တွေရှိလာပါတယ်။အကြောင်းကတော့နှုတ်ကပတ်တော်ကိုအလွန်စိတ်ဝင်စားအားကြီးလာကြလို့ဖြစ်ပါတယ်။အဲ့လိုမျိုးအခြေအနေရောက်လာတဲ့အခါမှာတိုရကျန်းကိုမျက်နှိုးယူတည်ပြီးတော့လိလာတင်ယူလိုစိတ်တွေပုံမူခိုင်မြဲလာကြပါတယ်။နှုတ်ကပတ်တော်နဲ့နီးကပ်စွာအသက်ရှင်နေထိုင်ခြင်းဟာဖျားသခင်နဲ့အတူနေထိုင်ဖို့ပို့ပြီးတော့နည်းနည်းတဲ့အသက်တာကိုဖန်တီးပေးနိုင်ပါတယ်။ဖျားရှင်ရဲ့နှုတ်ကပတ်တော်နဲ့ကျွန်တော်တို့ဘယ်လိုမျိုးပတ်သက်သလဲ။နှုတ်ကပတ်တော်ထဲကတွင်တင်ချက်အားလုံးကိုကျွန်တော်တို့အနေနဲ့ လိုက်နာလှုပ်ဆောင်ပါမယ်လို့စိတ်ထဲမှာအကြံရှိနေတဲ့အတိုင်းလှုပ်ဆောင်တဲ့အခါမှာအောင်မြင်မှုရှိပါသလား။တမန်ကျမ်းစာရဲ့တုံ့ပြန်မှုကိုနာခံမှုမရှိတဲ့အသက်တာဖြစ်ခဲ့မယ်ဆိုရင်ဘယ်လိုမျိုးသောအသက်တာမျိုးနဲ့အသက်ရှင်ပါလဲဆိုပြီးတော့မိမိကိုယ်ကိုပြန်လည်ပြီးတော့စမ်းစစ်ဖို့ဖြစ်ပါတယ်။ဣသရအနေနဲ့လူလူကြီးရှိမှဆိုရင်ဖျားရှင်ရဲ့ပြည့်ညတ်တော်ဖျားရှင်နှုတ်ကပတ်တော်ကိုဖတ်ကြားခဲ့တာတွေ့ရပါတယ်။နှုတ်ကပတ်တော်ဟာသူတို့တွေရဲ့အသက်တာကိုပြောင်းလဲမှုပြီးခဲ့ပါတယ်။ကျွန်တော်တို့ယုံကြည်သူများအနေနဲ့နှုတ်ကပတ်တော်ကိုနေ့စဉ်ဖတ်ရှုလေ့လာပြီးတော့ဖျားရှင်နဲ့နီးကပ်တဲ့အသက်တာတွေဖြစ်စေဖို့အတွက်တနင်္လာနေ့ဥပုသ္စာဖြစ်တဲ့ငန်းစာကဖော်ပြပေးထားပါတယ်။